မြန်မာနိုင်ငံမှာကလေးစစ်သားအုံပြမှုကိုအဆုံးသတ်ဖို့အစိုးရကကတိပြုထားတဲ့အတိုင်းဇူလိုင်လ9ရက်နေ့မှာတပ်မတော်ကရေမရောက်သေးသူကလေးစစ်သား42ဦးကိုဆေးလွတ်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့နယူးယောက်အခြေစိုက်ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။မြန်မာစစ်တပ်အတွင်းကကလေးစစ်သား42ဦးကိုဇူလိုင်လ9ရက်နေ့မှာတပ်ကနေနှုတ်ထွက်ခွင့်ပေးလိုက်တဲ့အတွက်ကုလသမဂ္ဂကကြိုဆိုတဲ့အကြောင်းနယူးယောက်မြို့အခြေစိုက်ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ပြောခွင့်ရဖီတာဆန်ကVOA မြန်မာပိုင်းကိုအခုလိုပြောပါတယ
် The United Nations in general and particularly UNICEF very much welcome this process
ကုလသမဂ္ဂအနေနဲ့ထူးသဖြင့် UNICEF အနေနဲ့စစ်တပ်ထဲမှာရှိတဲ့ကလေးတွေကိုတာဝန်တွေကနေရပ်ဆိုင်းပြီးပြန်လွှတ်လိုက်တဲ့အတွက်အထူးကြိုဆိုပါတယ်ဒါအစိုးရနဲ့သဘောတူညီမှုရထားတဲ့2012ခုနှစ်စီမံကိန်းကနေစပြီးတော့ဦးနှောက်ဆုံး42ယောက်နဲ့ဆိုလို့ရှိရင်တော့ပြန်လွတ်ပေးလိုက်တာ66ယောက်ရှိနေပါပြီဒီလိုကလေးတွေကိုစစ်တပ်ထဲကနေပြန်လွတ်နေတာတွေကိုအရှိန်ဟုန်ကောင်းကောင်းနဲ့စောင့်နေတယ်လို့လည်းကျွန်တော်တို့ခန်းစားမိပါတယ်။နောက်ကလည်းဒါမျိုးတွေဆက်လုပ်ဖို့စစ်တပ်ထဲမှာကလေးတွေလုံးဝမရှိတဲ့အထိလှုပ်ဆောင်သွားလိမ့်မယ်လို့မျှော်လင့်ပါတယ
်။မြန်မာအစိုးရဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်1611အောက်မှာကလေးတွေကိုချွင်းချက်မရှိပြန်လည်ပေးဖို့နဲ့သူတို့မိသားစုအတိုင်းအဝိုင်းနဲ့လျှင်မြန်စွာပြန်လည်ပေါင်းစည်းနိုင်ဖို့ဆောင်ရွက်ပေးဖို့ကုလသမဂ္ဂစီမံချက်အတိုင်း2012ခုနှစ်မှာသဘောတူကတိပြုခဲ့တာဖြစ်ပါတယ်။ဒီသဘောတူညီမှုအရမြန်မာအစိုးရဟာအရွယ်မရောက်သေးတဲ့ကလေးစစ်သားတွေကိုခန့်အပ်ခြင်းမှအကာအကွယ်ပေးဖို့အတွက်ပဲဖြစ်ပါတယ်။အခုအခါမှာတော့မြန်မာစစ်တပ်အတွင်းမှာကလေးစစ်သားတွေရှိနေပေမဲ့အရင်ကထက်ဆိုင်ရင်ကလေးစစ်သားအသုံးချမှုညှော့နေလာတယ်လို့သူကပြောပါတယ
်။ One problem though is that there are still children.
ကျန်နေသေးတဲ့ပြဿနာကတော့စစ်တပ်ထဲမှာကလေးတွေရှိနေသေးတုန်းမှာဒါပေမဲ့2012ခုနှစ်မှာအစိုးရကဒီစီမံချက်ကိုလက်မှတ်ရေးထိုးပြီးကတည်းကကလေးစစ်သားစုဆောင်းတဲ့အရေးအတွက်လည်းညှော့နေလာပါတယ်။2012ခုနှစ်အစိုးရအစီရင်ခံစာတွေအရဒီစီမံချက်ကြောင့်ကလေးပေါင်း900ကိုစစ်မှုထမ်းခွင့်ပယ်ဖျက်ပေးလိုက်တယ်လို့လည်းဆိုပါတယ်။သူတို့အဆိုအရကတော့ဒီကလေးအယောက်900ကိုစစ်တပ်ထဲမှာသွင်းမှုလို့ပြောပါတယ်။ဒါပေမဲ့လက်ရှိစစ်တပ်ထဲမှာကလေးအရေးအတွက်ဘလောက်ထိကျန်နေသေးသလဲဆိုတာကတော့အတိအကျမသိရပါဘူး
။မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုအဆုံးသတ်ဖို့အစိုးရကကတိပြုထားတဲ့အတိုင်းဇူလိုင်လ9ရက်နေ့မှာတပ်မတော်ကနေပြီးတော့ကလေး34ဦးနဲ့အရွယ်မရောက်သေးသူ10ဦးတို့ကိုကာကွယ်ရေးဝန်ကြီးဌာနနိုင်ငံခြားရေးဝန်ကြီးဌာနအလို့ကန်တဲ့လူမှုဖူလုံရေးဝန်ကြီးဌာနတို့ကအကြီးတန်းအရာရှိတွေနဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်ရုံးတာဝန်ရှိသူတွေဒီ UNICEF အရာရှိတွေရဲ့ရှေ့မှောက်မှာပဲသူတို့မိသားစုတွေထံကိုပြန်လည်ဆီလုပ်လိုက်တာပဲဖြစ်ပါရဲ့ရှင်